တရုတ်ကတိုက်ခိုက်လာမယ်ဆိုရင်အသင့်ရှင်ထိုင်ဝမ်တပ်ဖွဲ့ကိုရှေ့ဝင်လေ့ကျင့်ပေးဖို့အတွက်အမေရိကန်တပ်တွေထိုင်ဝမ်ကိုရောက်နေဆိုတဲ့သတင်းကိုအမေရိကန်ကာကွယ်ဌာနအရာရှိကအတည်ပြုပေးဖို့ညွှန်ဆိုပါတယ်။ထိုင်ဝမ်ကြီးတဲ့လက်ရေးဆင်အဖွဲ့ကိုအမေရိကန်ထုတ်တပ်ဖွဲ့ဝင်နာတာဇင်လောက်ကလေ့ကျင့်ပေးနေတယ်လို့အမေရိကန်မရင်းတပ်ဖွဲ့ကလည်းတခြားထိုင်ဝမ်တပ်သားတွေကိုရေကြောင်းစီးရေးဒုက္ခတွေလေ့ကျင့်ပေးနေတယ်လို့အမေရိကန်နာမည်ကြီးတင်းစာ The Wall Street Journal ကချက်တပြေးနေမှာရေးခဲ့တာပါ။ဒါအပြင်အမေရိကန်တပ်တွေအခုလိုလေ့ကျင့်ပေးနေတာမနှစ်လောက်ကလေးဖြစ်တယ်လို့လည်းပြောပါတယ်။ဒီတဲ့တင်းဖော်ပြချက်နဲ့ပတ်သက်ပြီး Pentagon စစ်တမ်းလာတို့အရာရှိတွေကအတည်ပြုဖို့ညွှန်းဆိုခဲ့ပေမဲ့ Pentagon ပြောခွင့်ရကတော့အမေရိကန်နဲ့ထိုင်ဝမ်ဆက်ဆံရေးဟာတရုတ်ရဲ့လက်ရှိချင်းချောက်မှုကိုဆန့်ကျင်ရမှာမဟာမိတ်ဖြစ်ရှိနေစေဖြစ်ကြောင်းပြောပါတယ်။တရုတ်ဟာထိုင်ဝမ်နဲ့တခြားမိတ်ဆွေနိုင်ငံတွေကိုဖိအားတွေတိုးပေးဖို့ကြိုးစားနေတယ်လို့ထိုင်ဝမ်ဝန်ကျင်ဖော်ရအရှိတရုတ်ပင်လယ်နဲ့တောင်ကျုပ်ပင်လယ်ပြင်ဒေသတွေမှာပါစီးရီးတိုးမြင့်နေကြောင်းနဲ့ဒါဒေသတွေမတည်မငြိမ်ဖြစ်လာစေနိုင်တယ်လို့ကာကွယ်ဌာနပြောခွင့်ရက VOE ကိုကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မကြာခင်ရက်ပိုင်းတွင်တရုတ်ကထိုင်ဝမ်ဒီပိုင်းနဲ့ထက်ကိုစစ်လင်အဆင့်150ကျော်ဖြတ်တန်းပြန်စီခဲ့တာဖြစ်ပါတယ်။